အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့မှာဒီကနေ့မနေ့ပိုင်းမှာတမတော်နဲ့လက်နက်ကင်တိုက်ခိုက်သူတို့ထိတ်တိုက်တွေ့ခဲ့ပြီး၄ဦးသေဆုံးခဲ့တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့မောင်တော်မြို့နယ်တရောမှာစစ်တပ်ကအင်အားဖြစ်တင်းနေတယ်လို့ဘင်္ဂလားဒေ့ရှ်နေကြဒီနေဆက်နေကြာဆောင်တက်နဲ့လည်းပူပေါင်းဆောင်ရွက်နေတယ်လို့အာဏာပိုင်တွေဘက်ကပြောပါရတယ်။လိုအပ်ရင်ကုလသမဂ္ဂကိုတင်ပြသွားဖို့လည်းနိုင်ငံသားရဲ့ဝန်ကြီးဌာနကစီစဉ်နေတာပါ။မောင်တော်မျိုးတော်ဝိုက်လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးမှတ်သင်ရေးထိုက်ကစုစည်းတင်ပြထားပါရရှင်
။ရခိုင်ပြည်နယ်မောင်တော်မျိုးနယ်တွင်ကနေကြာဆောင်ရဲတပ်စခန်း3ခုပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်ခံခဲ့ရတာကြောင့်ရဲတပ်ဖွဲ့ဝင်5ဦးချဆုံးပြီးရဲတပ်ဖွဲ့ပိုင်းလက်နက်တွေပျောက်ဆုံးခဲ့ရပြီးနောက်မှာတော့ဒေသရင်းမှာစိုးရိမ်ပူပန်မှုတွေတိုးပွားနေတာပါ။ဒေသရင်းလုံခြုံရေးအခြေအနေစိုးရိမ်ချက်ကိုရှော့ချနိုင်ဖို့ရွယ်ပြီးပြည်ထောင်စုပြည်ချာရေးဝန်ကြီးအပါအဝင်အာဏာပိုင်တွေအင်ကာနစ်မှာရခိုင်ပြည်နယ်စစ်တွေမြို့မှာမြို့မီမြို့ဖားတွေနဲ့တွေ့ဆုံပြီးအစိုးရဘက်ကဆောင်ရွက်ချက်တွေကိုရှင်းလင်းခဲ့ပါတယ်။ပြည်ချာရေးပြည်ထောင်စုဝန်ကြီးဥဖေမြင့်ကအခုလိုပြောပါတယ
်။ရခိုင်ပြည်နယ်ထဲမှာဖြစ်တဲ့ကိစ္စသည်မြန်မာနိုင်ငံမှာဖြစ်တဲ့ကိစ္စဖြစ်ပါတယ်။ပြည်ထောင်စုနိုင်ငံတစ်ခုလုံးအတွက်တက်ရောက်တဲ့ကိစ္စဖြစ်ပါတယ်။ဒါရောက်မလို့ရခိုင်ပြည်နယ်ရဲ့ကိစ္စလို့သိကြသဘောမထားဘူးနိုင်ငံရဲ့ကိစ္စလို့သဘောထားပြီးတော့အလေးနဲ့ဆောင်ရွက်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်ကကိစ္စတွေသည်တိုင်းတစ်ပါးတွေအိန္ဒိချင်းတိုင်းပြည်တွေရောနိုင်ငံတကာကမ္ဘာမှာရှိတဲ့တခြားအဖွဲ့အစည်းတွေရောနဲ့ပါဆက်ဆံနေတဲ့ကြောင့်ဒါကိုအထူးသဖြင့်အလေးထားပါတယ
်ပြည်ထောင်စုပြည်ချာရေးဝန်ကြီးဥဖေမြင့်အပါအဝင်အစိုးရအဖွဲ့ဝင်တွေဟာဗုဒ္ဓဟူးနေ့မှာတော့မောင်တော်မြို့နယ်ကိုသွားရောက်မှာဖြစ်ပါတယ်ရခိုင်ပြည်နယ်မောင်တော်မြို့နယ်မြို့သားကြီးကြီးရွာဝင်းချင်မှာအင်္ဂါနေ့မနက်၈နာရီလောက်မှာလဲတပ်မတော်စစ်ကြောင်းကိုလူ၂၀ခန်းကထုတ်ထားလက်နက်ကင်အကြမ်းဖက်တိုက်ခိုက်ခဲ့တာကြောင့်တပ်မတော်ကပြန်လည်ပစ်ခတ်ခဲ့တယ်လို့ဆိုပြီးလူ၄ဦးသေဆုံးခဲ့တဲ့အကြောင်းမြန်မာအစိုးရကတရားဝင်သတင်းထုတ်ပြန်ပါတယ်။မောင်နှောဒေသတဝိုင်းမှာစစ်တပ်ကတပ်အင်အားဖြည့်တင်းနေတယ်လို့လဲအာဏာပိုင်တို့ကပြောဆိုပြီးဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနဒုတိယဝန်ကြီးဥက္ကမောင်တင်ကတော့အခုလိုပြောပါတယ်။
ကျွန်တော်တို့နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့ကတော့ဟလာဒီဖြစ်စဉ်များနဲ့ပတ်သက်လို့ကျွန်တော်တို့အချက်လက်များပေါ်မှာကုလသမဂ္ဂမှလည်းမိကွန်းပြောကြားတဲ့အခါမှာထက်သွင်းပြောကြားမယ်ဆိုပြီးတော့မှနိုင်ငံသားရေးဒုတိယဝန်ကြီးကလည်းရှင်းလင်းပြောကြားရေးဖြစ်ပါတယ်အဲ့တော့ဆက်ပြီးတော့မှကျွန်တော်တို့ဟလာဒီဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပတ်သက်လို့ရှိရင်လည်းဟလာကျွန်တော်တို့လိုအပ်လာလို့ရှိရင်ဟလာကျွန်တော်တို့ဟလာဆွေးနွေးညှိနှိုင်းပြီးတော့မှဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းအဲ့ဒါလည်းကျွန်တော်အနေနဲ့ပြပြလို့ပါလ
ေရခိုင်ဝန်ကြီးချုပ်ဦးညီပူကလည်းဒေတာရင်းလုံခြုံရေးအတွက်အားထည့်ဆောင်ရွက်နေပြီးဥပဒေနဲ့အညီဖြစ်စေရပါမယ်လို့စစ်တွေမျိုးကလူထုနဲ့တွေ့ဆုံပွဲမှာကတိပြုပြောဆိုခဲ့ပါတယ
်ကျွန်တော်တို့အခုချင်းနဲ့ဆောင်ရွက်နေတဲ့လုံခြုံရေးတွေပြေးနေတဲ့အပြင်နောက်ထပ်အရေးယူဆောင်ရွက်တဲ့အပိုင်းမှာလည်းပဲဥပဒေနဲ့အညီတိတိကျကျဆောင်ရွက်သွားမှာပါလုံးဝအပိုးလုံးမရှိဘဲနဲ့အပြည့်အဝကိုကျွန်တော်တို့ရေတင်တင်တတ်တည်ရှိရှိနဲ့ဆောင်ရွက်သွားမှာပါဆိုတာကိုလည်းပဲကျွန်တော်အနေနဲ့ဒီမှာလူကြီးမင်းများကိုအတိပေးခြင်းပါတယ
်ရခိုင်ပြည်နယ်တွင်းကမွတ်စလင်အများစုနေထိုင်ရာဘူးသီးတောင်မောင်တော်နဲ့ရသေးတောင်မြို့နယ်တွေဘက်မှာတော့လူလူကြားလုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုတွေတိုးမြင့်နေပါတယ်နောက်ဆုံးရအခြေအနေတွေကိုလူလူကိုအတိပေးဖို့ကတိပြုထားတဲ့ပြည်ထောင်စုပြည်ချာရေးဝန်ကြီးဌာနဘက်ကနောက်ဆုံးရဒေတာရင်းလုံခြုံရေးအခြေအနေကိုတော့ဒုတိယအမြဲတမ်းအတွင်းဝင်ဦးမျိုးမြင့်မောင်ကအခုလိုပြောပါတယ်
ကျွန်တော်တို့သိထားတဲ့အခြေအနေကတော့အခုဒါနောက်ဆုံးကျွန်တော်တို့အဲညမထွက်ရမိန့်ကိုကျွန်တော်အချိန်တိုးထားတယ်ပြီးလို့ရှိရင်နောက်နယ်မြေလုံးညိုရေးစုမှုမှုကကျွန်တော်တို့အားလုံးဟိုချုပ်ငုံမိတယ်ပေါ့နော်အပြီးလို့ရှိရင်လည်းကျွန်တော်တို့ဒါပုံမှန်အတိုင်းတော့ကျွန်တော်တို့ဆက်ပြီးတော့ဟိုသွားနေတယ်ဆိုတဲ့အနေအထားမျိုးပါဟိုခြုံပြောရမယ်ဆိုလို့ရှိရင်တော့ဟိုအေးစေးစေးကြည်ညိုရှိတယ်လို့ပြောလို့ရပါတယ်
ပြီးခဲ့တဲ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာဘင်္ဂလားဒေ့ရှ်နယ်စပ်တလျှောက်မောင်တော်မြို့နယ်တွင်နေကြာဆောင်တပ်စခန်းတွေအကြမ်းဖက်တိုက်ခိုက်ခံရမှုရဲ့လက်သက်တရခံဘသူဆိုတာကိုတော့အာဏာပိုင်တွေဘက်ကမထုတ်ပြန်နိုင်သေးသလိုပျောက်ဆုံးသားတဲ့လက်နက်တွေကိုလည်းပြန်မရသေးပါဘူးအကြမ်းဖက်တိုက်ခိုက်ခဲ့မှုရဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းအာဏာပိုင်တွေဘက်ကတိတိကျကျမပြောနိုင်သေးပေမဲ့စီးပွားရေးနိုင်ငံရေးအခြေအနေတို့နဲ့ပတ်သက်ကောင်းပတ်သက်နိုင်တယ်လို့တော့တနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာအာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်